ကလေးများနဲ့ပြကန်းတွေအကြောင်းကိုအရင်ဘက်ကပြောခဲ့ပါတယ်ယခုဆက်ပြီးတော့မိတ်ဆက်တင်ပြရအောင်ပါတချို့ကတော့အုံနောက်ရဲ့လုပ်ငန်းတွေကိုလေ့လာပြီးတဲ့အခါမှာဘယ်ကိုစိတ်ဝင်စားတာကိုတွေ့ရသလဲဆိုတော့ကလေးအများစုကအာကာသလေ့လာစူးစမ်းရေးမှာတွေ့ကြပါတယ်အဲ့ဒီမှာလဲဂိမ်းစောတဲ့ဆက်တွေရှိတာပါပဲကျွန်တော်ဆိုလိုတာကတော့ဂိမ်းစောတယ်ဆိုတာကိုမျက်စိမှိတ်ပြီးတော့အပြစ်မတင်ပါဘူးဒါပေမဲ့ကျွန်တော်တို့စီမှာကလေးတွေအများစုစော့နေတဲ့လက်ထဲမှာဖုံးသားသားကိရိယာတွေနဲ့စော့နေတဲ့ဂိမ်းတွေကဘလောက်အကျိုးရှိလဲနိုင်ငံတကာမှာစနစ်တကျပြင်ဆင်ပေးထားတဲ့ဂိမ်းတွေကဘလောက်အကျိုးရှိလဲဆိုတာကိုနှိုင်းယှဉ်စေချင်တာပါခုနပြောတဲ့အာကာသစူဇန်လေ့လာရေးမှာဆိုရင်အာကာသထဲမှာရှိတဲ့အစိတ်အပိုင်းတွေကိုနောက်ကိုနောက်ရောက်ခံလိုက်ကြတာကိုကလေးတွေတော်တော်စိတ်ဝင်စားတာတွေ့ရပါတယ်အဲ့တော့သူများနိုင်ငံကသို့မဟုတ်ဖွံ့ဖြိုးတဲ့နိုင်ငံတွေကနေသွားလေ့လာတဲ့ကလေးတွေအတွက်တော့အသစ်ဆန်းဖြစ်တာပေါ့လေသူတို့စီမှာတော့မူလဒဏ်ကလေးကနေပြီးတော့မိတ်ဆက်တင်ပေးလာတာဖြစ်တဲ့အတွက်အတော်များများကိုသူတို့ကမျက်မှန်းတမ်းမိနေပြီးနားလည်သဘောပေါက်နေပြီးဒါကြောင့်မို့လို့အာကာသတဲ့ကိုယ်တိုင်ရောက်သွားသလိုဖြစ်ပြီးတော့အဲ့ဒီမှာရှိနေတဲ့လွင့်မျောနေတဲ့အရာတွေကိုနောက်ရခံလိုက်တာကိုဂိမ်းအနေနဲ့စော့ကစားကြတာပါအဲ့ဒီမှာကလေးများကိုယ်တိုင်ကိုကြဝင်ပါရတယ်လို့ခံစားရအောင်စီစဉ်ပေးထားတာတွေကတော့ဥပမာရေငုပ်သင်းဖို့လိုဟာမျိုးတွေစစ်မြေပြင်မှာသုံးတဲ့တင့်ကားလိုဟာမျိုးတွေအဲ့ဒါတွေကိုတပိုင်းတိတိဖြတ်ပြထားပြီးတော့အဲ့ဒီပြကန်းတွေကိုကိုယ်တိုင်ဝင်သွားစေတာမျိုးပါပြောချင်တာကတော့ရေငုပ်သင်းဖို့တဲ့တကယ်ရောက်သွားသလိုတင့်ကားထဲမှာတကယ်ဝင်ထိုင်လိုက်သလိုခံစားချက်မျိုးရသွားအောင်ဖန်တီးပေးထားပါတယ်စာနဲ့ရှင်းပြနေရရင်အချိန်များစွာကြာမဲ့ကိစ္စတွေကိုသူတို့ကိုချက်ချင်းနားလည်စေတာပါပဲဒီနှစ်ခုရဲ့တူညီမှုကိုကြည့်ပါအတွင်းထဲမှာလောင်ပိတ်သလိုခံစားနေရတဲ့ရင်ထဲကိုရောက်သွားတယ်ဒါပေမဲ့အထဲမှာဘာတွေလှုပ်ရှားတယ်သူ့ရဲ့လုပ်ငန်းဆောင်တာဘာတွေဖြစ်တယ်ဘယ်လိုအားသာချက်တွေနဲ့သွားနေတယ်ဆိုတာကိုကလေးတွေကိုယ်တိုင်သိသွားစေပါတယ်အဲဒီတော့ကိုယ်တိုင်သွားရတဲ့ကလေးတွေအတွက်ကတော့စာအော်ချက်တဲ့ကလေးတွေလည်းစာရင်တော့ပျော်တယ်ပေါ့နောက်ကလေးတွေရဲ့ကြိုးစုံနေတဲ့ပြကန်းကိုကြည့်ပါအဲ့ဒီမှာဆိုရင်လေမူလတန်းအလဲတန်းကလေးတွေကလာသမျှရွယ်တူကလေးတွေသို့မဟုတ်လူကြီးတွေကိုရှင်းပြနေကြတာပါကျွန်တော်တို့ဂေဟစနစ်နဲ့ပတ်သက်တဲ့ပြကန်းမှာဆိုရင်သူတို့ကိုယ်တိုင်မွေးထားတဲ့တတဝါလေးတွေကိုမှန်ပုံးနေတဲ့မှာတယုတ္တိယမွေးထားပြီးတော့ဧည့်သည်တွေကိုသူတို့ရှင်းပြနေကြပါတယ်ပိုးဟကလေးတွေပူးကလေးတွေဟမ်စတာလေးတွေကအစပေါ့လေသူတို့ရဲ့နေစဉ်ဘဝတွေကြောင့်သူတို့ရဲ့နေထိုင်စားသောက်မှုတွေကြောင့်သူတို့ရဲ့ရွှေ့ပြောင်းမှုတွေကြောင့်သူတို့ကိုမျိုးတုံသွားရင်ဘယ်လိုဂေဟစနစ်တွေအပြောင်းလဲထိခိုက်မယ်ဆိုတာကိုကလေးတွေကရှင်းပြနိုင်နေကြပါပြီအဲ့ဒီမှာသဘောကျဖို့ကောင်းတာကတော့ကြက်ဥကနေပြီးတော့အကောင်ဘလို့ပောက်တယ်ဆိုတာကိုအစင်းအစင်းတရုတ်ဖော်ပုံနေဓာတ်ပုံတွေနဲ့ရှင်းပြပါတယ်ပြီးတော့တကယ်ပေါက်လာတဲ့ကြက်ပေါက်ကလေးတွေကိုအဲ့ဒီကကလေးတွေကအထီးအမှားကိုယ်တိုင်ခွဲပြနေကြတာပါကျွန်တော်မှတ်မိတာတစ်ခုရှိပါတယ်ကျွန်တော်တို့ငငယ်တုန်းကကျွန်တော်တို့နိုင်ငံမှာအဲ့ဒီကြက်ပေါက်စလေးတွေကိုအထီးနဲ့မှခွဲပြရတဲ့သူကတကယ်ပညာရှင်လို့သတ်မှတ်ကြပါတယ်သူ့ကိုဈေးကြီးပေးပြီးတော့ငှားရတယ်လေဘာဖြစ်လို့လဲဆိုတော့ तू ဟာအဲ့ဒီပညာကိုသူ့သားသမီးအရင်ကတော့မှ तू ကလွယ်လွယ်နဲ့မသင်ပေးဘူးတဲ့တမိသားစုလုံးက तू ကဒီပညာနဲ့ရှာကျွေးနေတာအဲ့တော့ကြက်ပေါက်ကလေးတွေကိုရောင်းဝယ်လုပ်တဲ့ဒိုင်တွေကလည်းအဲ့ဒီပညာရှင်တွေကိုလက်သက်မွေးပြီးတော့ကိုပတ်စံကောင်းကောင်းပေးပြီးတော့ထားရပါတယ်အခုဒီမှာကြည့်10နှစ်ကျော်ကျော်ကလေးတွေကအဲ့ဒီကြက်ပေါက်ကလေးတွေအထင်းနဲ့အမကိုကိုယ်တိုင်ခွဲပြပြီးတော့ခွဲပြရုံမကဘူးနီးကိုပါ तू ကပြောပြနေပြီကြည့်ပါတယ်ဒီမှာအယောင်ရင့်တာဆိုရင်အမအယောင်ဖြော့တာဆိုရင်အထီးတဲ့ပြီးတော့မွေးပြီးတော့ရတ္တရပတ်အနေငယ်မှာအထီးရဲ့အတောင်ကအမွေးအတူလေးတွေကအတူရှည်မတူဘူးတဲ့အမဆိုရင်ဒီမှာကြည့်တယ်ဒီလိုညီတယ်တဲ့ပြီးတော့ခေါင်းအယောင်မတူတာပေါ့ရင့်ရင်အမဖြောင့်ရင်အထီးစသည်ဖြင့်ပေါ့လေဒါတွေကကြက်ဘဲအမျိုးစားပေါ်မူတည်ပြီးတော့အနေငယ်တော့လွဲနိုင်သေးတယ်နောက်ဆုံးအတိအကျစမ်းသတ်တဲ့နည်းကို तू ကရှင်းပြတာအဲ့ဒီကလေးကဒီကြက်ပေါက်ကလေးတွေကိုတဲ့ဟိုကနေပြီးတော့မစင်စုံအောင်ညှစ်ပြီးတော့စမ်းတဲ့နည်းပါတဲ့အဲ့လိုပြောတော့ Google မှာလည်းရှိပါတယ်ဆိုပြီးတော့ तू ကပြောပါသေးတယ်ကျွန်တော်ကတော့သတိသွားရတာပါတချိန်တုန်းကကျွန်တော်တို့စီမှာအင်မတန်ခက်တယ်လို့ထင်ရတဲ့ပညာဟာသူတို့တွေစီမှာကလေးလေးတွေကိုယ်တိုင်ကလွယ်လွယ်ကူကူကိုယ်တိုင်သိပြီးကုန်မကအများကိုပါရှင်းပြနိုင်တဲ့အနေထားရောက်ပြီးကျွန်တော်တို့စကားမှာရှိပါရောလားဟင်းစားပဲပေးကွန်ချက်တော်မပြနဲ့ဆိုတဲ့စကားလေတကယ်တော့သူတို့ရဲ့ပညာရေးကအဲ့ဒါနဲ့ပြောင်းပြန်ကိုဟင်းစားမပေးဘဲနဲ့ကွန်ချက်ပြလိုက်တယ်ဆိုတဲ့တင်ရိုးတွေပါလားလို့ကျွန်တော်တွေးမိပါတယ်နောက်ကိုပြတိုက်တွေပြကန်းတွေအဲရောက်တိုင်းမှာကလေးတွေအတွက်ဘယ်လောက်လုတ်ပေးနိုင်လဲအဲ့ဒီပြတိုက်တွေကနောက်တစ်ချိန်မှာကလေးတွေကိုယ်တိုင်ဘယ်လောက်ထိစွမ်းဆောင်နိုင်လဲဆိုတာကိုပြဖို့အတွက်အဲ့ဒီပြတိုက်တွေထဲမှာသူတို့ကိုယ်တိုင်လူကြီးဖြစ်လာပြီးတော့သူတို့ကိုယ်တိုင်ပြတိုက်တွေတည်ထောင်နိုင်မဲ့ကလေးတွေဖြစ်လာတော့မယ်သူတေသနာပညာရှင်တွေဖြစ်လာတော့မယ်ဆိုတဲ့အထိရည်ရထားတာကိုတွေ့နေရပါတယ်ကျွန်တော်တို့စီမှာကလေးတွေဟာပြတိုက်ရောက်ဘူးလားလို့မေးရင်ပြတိုက်ဆိုတာလူကြီးတွေပဲသွားတဲ့နေရာမဟုတ်ဘူးလားလို့ပြန်မေးတာမကြာခဏကြုံနေရလို့ပါပြတိုက်နဲ့တင်နဲ့တင်ရိုးဟာဒါကြက်ဒါဖြေဆိုတဲ့တင်ရိုးထက်များစွာတာကြောင်းကိုတော့ကျွန်တော်ကိုယ်တိုင်မျက်ဝါးထင်တယ်တွေ့ခဲ့ပါပြီ။